Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ကင်းကြကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ21ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲစတင်ထုတ်လွှင့်နေပါပြီဗျာ
Welcome to the Voice of America.
ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီအစီအစဉ်မှာတော့ဒီယူကရိန်းနယ်စပ်စီးရီးလင်းကျင်းမှုရုရှားကဆက်လုပ်နေတဲ့အခြေအနေတခါပြည်တွင်းပြည်မှာကြီးကတော့ကိုဗစ်ကူးစက်ခံရပါတယ်နောက်တစ်ခါဒီ NUG အစိုးရနဲ့တွဲဆောင်ခွင့်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကပယ်ချလိုက်တဲ့ထိတ်တန့်ရောက်သတင်းတွေနဲ့အတူထိုင်းနိုင်ငံကမြန်မာလူ့သမားတွေအစုအပြုံလိုက်ကိုဗစ်ကူးစက်ခံရတဲ့သတင်းပေးပို့ချက်နဲ့ရင်းမပင်မှာစစ်ကောင်စီတပ်နဲ့ PDF တပ်တွေတိုက်ပွဲဖြစ်ပွားတဲ့သတင်းပေးပို့ချက်မှာတော့
ဒီမှတ်တန်နေတယ်အဲ့ဒါဒီမှတ်တန်နေတယ်ကျွန်တော်တို့ဘက်ကတော့ဒီတင်ပြီးတော့သတင်းရထားလို့ဒီတင်နိုင်ဆော့ပြီးတိုက်ခိုက်တာပဲဒါနဲ့ဒီဘက်ကဒဏ်ရာရတဲ့လူနဲ့လာရရဟိုဖြစ်တဲ့လူကလည်းကျွန်တော်တို့ကပြန်ကြည့်တော့ကျွန်တော်တို့အပြန်နဲ့တိုက်ပွဲဖြစ်တာပါ
သတင်းတွေအကြီးအကျယ်အပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ညံဝင်းအောင်တို့တော့ပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းအရှေ့ဘက်မှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းစစ်တပ်တို့ကြားတိုက်ခတ်မှုတွေနှစ်ရက်ဆက်ဖြစ်ပွားခဲ့ပြီးတဲ့နောက်ရုရှားကယူကရိန်းရဲ့မြောက်ဖက်နယ်စပ်တစ်လျှောက်ဘယ်လာရုစ်နိုင်ငံထဲမှာသူ့ရဲ့စီးလက်ကျင်မှုတွေကိုတနင်္ဂနွေနေ့အထိဆက်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ယူကရိန်းနယ်စပ်တစ်လျှောက်တန်ရတသိန်းခွဲလောက်ချထားပြီးယူကရိန်းတောင်ဘက်ပင်လယ်နက်ထဲမှာရေချောင်းစီးလက်ကျင်မှုတွေလုပ်နေချိန်မှာပဲယူကရိန်းမြောက်ဘက်ဘယ်လာရုစ်ထဲမှာရုရှားသမ္မတကစီးလက်ကျင်မှုကိုအချိန်တိုးလုပ်လိုက်တာဖြစ်ပါတယ်။အခုသတင်းဘက်တွေအတွင်းရုရှားကတန်ရချက်ချင်းတိုးချခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးဌာနနဲ့ပင်မဗန်ကြီးတွေအပေါ်မှာစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့ပြီးအခုယူကရိန်းအရှေ့ပိုင်းမှာဖြစ်ပေါ်တဲ့တိုက်ပွဲတွေကနေယူကရိန်းစစ်သား2ဦးသေဆုံးခဲ့ရတာကိုကြည့်ရင်ရုရှားဟာစစ်ပွဲကြီးစတင်မှုအတွက်သူစီစဉ်ထားတဲ့အတိုင်းလုပ်တော့မယ်ဆိုတာပြနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကတနင်္ဂနွေနေ့ CNN အစီအစဉ်မှာပြောခဲ့တာပါအားလုံးဟာယူကရိန်းကိုဝင်တိုက်ဖို့အတွက်လုပ်နေပြီဆိုတာပြနေတယ်လို့ပြောပါတယ်ယူကရိန်းကိုရုရှားဝင်တိုက်ရင်ပြင်းပြင်းထန်ထန်နဲ့စစ်ပွဲကြီးဒဏ်ခတ်မှုတွေချမှတ်မယ်လို့ကတိပေးထားတဲ့အတိုင်းအမေရိကန်နဲ့အနောက်မဟာမိတ်တွေဘာကြောင့်မလုပ်သေးတာလဲလို့ဂျာမနီနိုင်ငံမြူနစ်ကလုံခြုံရေးညီလာခံမှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကမေးခွန်းထုတ်ခဲ့တာပါဝန်ကြီးဘလင်ကင်ကတော့အခုလိုဒဏ်ခတ်မှုချလိုက်တာနဲ့ယူကရိန်းကိုဝင်မတက်အောင်ကာကွယ်ဖို့စူးစမ်းမှုတွေပြက်သွားနိုင်ကြောင်းပြောပါတယ်ဒါပေမဲ့ရုရှားဘက်ကတန့်ကားတွေတက်လာပြီးမစ္စိုင်းတွေလည်းပစ်ပြီးဆိုတာနဲ့ရုရှားသမ္မတဆုံးဖြတ်ထားတာတွေမလုပ်နိုင်အောင်အနောက်နိုင်ငံခေါင်းဆောင်တွေဘက်ကညီအားလုံးနဲ့တုံ့ပြန်မှုရှိကြောင်းနဲ့အခုချိန်မှာသမ္မတပူတင်ကလှည့်ပြားနေတာသာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ယူကရိန်းအရှေ့ဘက်မှာအပြစ်ခတ်ရစေးလုပ်ဖို့အတွက်ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တနင်္ဂနွေနေ့မှာသဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတအနန်တော်ကပြောပါတယ်။ခေါင်းဆောင်တို့က105မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအတွက်တန်တမာရေးနှီးလန့်နေတဲ့ဖြေရှားဖို့လိုအပ်ကြောင်းပြင်သစ်သမ္မတအနန်တော်ကသတင်းထုတ်ပြန်လာပါ။ဒါ့အပြင်ပြင်သစ်နိုင်ငံခြားရေးဝန်ကြီးယောအီဖ်လူဒါကီယာနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့တို့ဟာလည်းမကြာခင်ရက်ပိုင်းတွေအတွင်းတွေ့ဆုံဆွေးနွေးဖို့ရှိကြောင်းလည်းပြောပါတယ်။နောက်ပိုင်းမှာတော့ရုရှားသတင်းဌာနတွေကတနင်္လာနေ့မှာဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဖော်ပြကြပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးတမားတွေနဲ့ယူကရိန်းတပ်တွေကြားအပြစ်ခတ်ရစေးကိုသက်ဆိုင်တဲ့အဖွဲ့အစည်းအားလုံးကလှုံ့ဆော်လာဖို့ယူကရိန်းရုရှားနဲ့ OSCE တို့ပါဝင်တဲ့သုံးဝန်ဆိုင်အဖွဲ့ဖြစ်လာရေးကိုအပြင်းထန်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတနှစ်ဦးလုံးကပြောကြားခဲ့ပြီးလာမယ့်ရက်ပိုင်းတွေအတွင်းတန်တမာရေးနည်းလမ်းကိုလည်းနဲ့ဆိုင်ဆိုင်ပြုလုပ်ဖို့ရှိကြောင်းပြင်သစ်သမ္မတရုံးကပြောပါတယ်။ဒါ့အပြင်ရုရှား၊ယူကရိန်းပြင်သစ်နဲ့ဂျာမနီတို့ကြားရထားတဲ့ယူကရိန်းအရှေ့ပိုင်းဒေသအပြစ်ခတ်ရစေးတောင်းဆိုတဲ့2014 Minsk သဘောတူညီချက်ကိုပြန်အကောင်အထည်ဖော်တင်ကြောင်းခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ပြောပါတယ်။ဒေသရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးရလာဖို့ရည်ရွယ်တဲ့အစမြင့်ဆွေးနွေးပွဲတွေဖြစ်လာအောင်လှုပ်ဆောင်ဖို့လည်းသဘောတူခဲ့ကြတာပါ။ယူကရိန်းရဲ့နယ်ပတ်သက်ပြီးသမ္မတမက်ခရွန်ဟာဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်နဲ့ အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့နဲ့ပါဆွေးနွေးတိုင်ပင်နေတယ်လို့လည်းပြောပါတယ်2015အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပြန်ပြီးအသက်ဝင်လာဖို့အတွက်ဩစတြေးလျနိုင်ငံဗီယက်နမ်မှာပြည်လုံးနေတဲ့ညှိနှိုင်းမှုတွေကနေအမေရိကန်နဲ့ဥရောပသုံးနိုင်ငံအနေနဲ့ဒီသဘောတူညီချက်ကထွက်မသွားဘူးဆိုရယ်အာမခံချက်ရအောင်လုပ်ဖို့အီရန်လွှတ်တော်အမတ်တွေကသမ္မတအီဗရာဟင်ရေစီကိုတိုက်တွန်းခဲ့တယ်လို့တင်းနင်းတွင်အီရန်အစိုးရသတင်းမှာဖော်ပြပါတယ်တတော်မှတ်တွေကသမရရေစီထံပေးပို့တဲ့စာရဲမှာအမေရိကန်နဲ့ဥရောပကဗြိတိန်ပြင်သစ်ဂျာမနီတို့အနေနဲ့အရင်သဘောတူညီချက်အရအီရန်ဘက်ကချိုးဖောက်မှုရှိရင်အရေးယူဒဏ်ခတ်မှုတွေချက်ချင်းပြန်ချတာမျိုးမလုပ်ဖို့လဲအာမခံတင်ကြောင်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးအီရန်အနေနဲ့သင်္ကန်းစာရခဲ့ပြီးဖြစ်တယ်လို့လောကတဲ့အာမခံချက်တွေအရင်မရသေးတဲ့ဘယ်သဘောတူညီချက်မျိုးကိုမှလက်မှတ်မထိုးဘဲအမျိုးသားအကျိုးစီးပွားအတွက်ကန့်သက်ချက်ချတင်တယ်လို့ဖော်ပြထားပါတယ်။ဒီစာကိုအီရန်ဆက်တော်မှ290ရက်က250ကလက်မှတ်ရေးထိုးထားတာပါတစ်ဆုံညှိနှိုင်းမှုတွေမှာအီရန်ပေါ်မှာချထားတဲ့ဒဏ်ခတ်မှုအလုံးရုပ်သိမ်းပြီးမှသာသဘောတူညီချက်အတိုင်းပြန်သွားဖို့လဲဆက်တော်အမတ်တွေကတောင်းဆိုထားတာဖြစ်ပါတယ်အာဖဂန်နစ္စတန်ဆိုတာအကြောင်းတွေကဆရာဆရာမတွေကို January နဲ့ February လတွေအတွက်အရေးပေါ်ထောက်ပံ့ဝင်ထုတ်ပေးတော့မယ်လို့ကုလသမဂ္ဂကလီးနီးယားရန်ပုံငွေအဖွဲ့ UNICEF ကတင်းငွေတွေနေ့မှာကြေညာပါတယ်ဒါကကျောင်းနေတဲ့အရွယ်ကျောင်းသားကျောင်းသူအားလုံးပညာဆက်ပြီးသင်ခွင့်ရနိုင်စေဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒီလိုပေးနိုင်အောင် EU ဥရောပသမဂ္ဂကထောက်ပံ့တာဖြစ်ပြီးအာဖဂန်နိုင်ငံတလွှားကဆရာဆရာမတသိန်း9,400လောက်အတွက်6လစာတဦးကိုတစ်လဒေါ်လာ100နဲ့ညီတဲ့ငွေသားပေးနိုင်တော့မှာဖြစ်ကြောင်းလည်းပြောပါတယ်။အာဖဂန်ကအစိုးရကျောင်းနေမှာတက်ရောက်နေတဲ့ကျောင်းသားကျောင်းသူက 8.8 တန်းလောက်ရှိနေပြီးသူတို့ကိုတင်ကြားပေးမယ်ဆရာဆရာမတွေအခန်းကဏ္ဍအရေးပါမှုကိုပြဖို့UNICEF နဲ့မိတ်ဆွေတွေကအခုလိုလှုပ်ဆောင်တာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။လာမယ့်လတွေမှာဆရာဆရာမအများအပြားအတွက်အခက်အခဲတွေရင်ဆိုင်လာရဖို့ရှိတဲ့အတွက်ကလေးတွေပညာဆက်တင်နိုင်ဖို့ဒီရေးပေါ်အကူအညီဆက်ပေးရမှာဖြစ်ကြောင်းနဲ့ကုလသမဂ္ဂအဖွဲ့အနေနဲ့နောက်ထပ်အကူအငွေအမေရိကန်ဒေါ်လာ350လိုအပ်နေတယ်လို့လည်းအာဖဂန်က UNICEF ဌာနကိုယ်စားလှယ်မဟာမက်အယိုယာကပြောပါတယ်
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနက်ခင်းထိပ်တန်းရောက်သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျွန်တော်ညဝင်းအောင်ပါရူရင်းညာလေးပေါ်လူမျိုးတို့တပ်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်ဆွဲဆူလာတဲ့အမှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတနင်္လာနေ့ကစလို့၄ရက်ကြာကြားနာဆစ်ဆေးမှာဖြစ်ပါတယ်စစ်ကောင်စီကိုနိုင်ငံကိုယ်စားပြုအဖြစ်လာရောက်ရှောက်ထားပိုင်ခွင့်ပေးသင့်မပေးသင့်အငင်းပွားနေချိန်မှာပဲ ICJ ရဲ့တကြောပြန်ဆစ်ဆေးမှုတွေစတင်တော့မှာပါ ICJ မှာအမှုရင်ဆိုင်မှုစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကဦးဆောင်မှာဖြစ်ပြီးရှိနေကြုတ်ဒေါ်တီတာဦးကအဖွဲ့ဝင်အဖြစ်လိုက်ပါဆောင်ရွက်မှာပါအရင်တုန်းကကြားနာပွဲမှာ ICJ တရားရုံးကမြန်မာနိုင်ငံအပေါ်ကြားဖြတ်ညွှန်ကြားချက်တွေချမှတ်ခဲ့ပါတယ်ရိုဟင်ဂျာတွေအပေါ်တပ်ဖြတ်တာကိုကာကွယ်ဖို့ရိုဟင်ဂျာအုပ်စုအဖြစ်တည်ရှိမှုအပေါ်ချင်းချောက်နေတာတွေကိုကာကွယ်ဖို့ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုမဖျက်ဆီးဖို့နဲ့ဒီညွှန်ကြားချက်တွေနဲ့ပတ်သက်လို့အကောင့်ထယ်ဖော်ပုံကိုပုံမှန်အစီရင်ခံဖို့ညွှန်ကြားခဲ့ပါတယ်ဒီအမှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုနိုင်ခြင်းရှိမရှိရှောင်လဲနေကြတဲ့အဆင့်မှာပဲရှိသေးတာပါအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ NLD အစိုးရလက်ထက်ကန့်ကွက်ခဲ့တာတွေကိုပြန်လည်ရုပ်သိမ်းပြီး ICJ မှာရင်ဆိုင်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကိုကိုယ်စားလှယ်အဖြစ်တာဝန်ပေးထားပါတယ်ဒီအမှုမှာစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုရာမရဖို့အရေးကြီးတယ်လို့ Global Justice Center ရဲ့ဥက္ကဋ္ဌ Akila Radhakrishnan ကဆိုပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကျော်ကြာလာချိန်မှာမြန်မာနိုင်ငံရဲ့အကြက်တဲပြည်လဲစေဖို့ကြိုးပမ်းတဲ့အနေနဲ့အကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကကြီးညာထားတဲ့အဖြုတ်ချခံလွှတ်တော်ကိုယ်စားလှယ်များအဖွဲ့နဲ့တွဲဆုံဝင်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့အထူးကိုယ်စားလှယ်ဒစ်ဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပါခ်ဆော်ကွန်ကသူ့အနေနဲ့မြန်မာနိုင်ငံကိုမတ်လတည်းတွားရောက်ဖို့ရှိပြီးစစ်ကောင်စီထိပ်ပိုင်းကောင်းဆောင်နေတဲ့တွဲဆုံမှုပြင်ဆင်ထားကြောင်းသာသာပရင်းဒီအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာပြောသွားပါတယ်မလေးရှားနိုင်ငံရဲ့ထောက်ခံအားပေးမှုနဲ့အတူ အဖြုတ်ချခံဒေါအောင်ဆန်းစုကြည်ရဲ့ NLD အမတ်အများစုနဲ့ဖွဲ့စည်းထားတဲ့ NUG အစိုးရအဖွဲ့နဲ့လည်းတွဲဆောင်ဝင်ရဖို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကြိုးပမ်းနေတာပါတင်းငွေနေနေညပိုင်းထုတ်ပြန်တဲ့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့အာဆီယံအထူးကိုယ်စားလှယ်အပါအဝင်အာဆီယံအဖွဲ့နဲ့အပြည့်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုလုပ်သွားမယ်လို့ဖော်ပြထားပါတယ်ဒါပေမဲ့တရားမဝင်အဖွဲ့အစည်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့အထူးကိုယ်စားလှယ်ကစစ်ဆက်ညှိနှိုင်းတာမျိုးကိုတော့သဘောမတူနိုင်ဘူးလို့ကြေညာချက်မှာတုံ့ပြန်ထားပါတယ်အဲ့ဒီအဖွဲ့တွေဟာအကြမ်းဖက်မှုတွေကျွလွန်နေတယ်လို့အလုံးစုံပြည်စည်းရေးလမ်းကြောင်းကိုသွားနေတာကြောင့်ဖြစ်တယ်လို့အကြောင်းပြပါတယ်။ဒါကြောင့်အတိုက်အခံနဲ့အခုလိုတွေ့ခွင့်တောင်းတာဟာအာဆီယံရဲ့ဗရင်းညပါအခြေခံမှုကိုဆန့်ကျင်ရာရောက်တယ်လို့အာဆီယံရဲ့အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးကြိုးပမ်းမှုတွေကိုလည်းပြက်ပြားစေတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဆိုပါတယ်ခင်ဗျာ။ RCEP လို့ခေါ်တဲ့ဒေတာတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူစာချုပ်မှာမြန်မာပါဝင်နေတာကိုဖိလစ်ပိုင်နိုင်ငံကပယ်ချသွားမယ်လို့ဖိလစ်ပိုင်နိုင်ငံသားယူဝန်ကြီးကပြောကြားလိုက်ပါတယ်။ဒီနှစ်မှာစတင်အကျိုးသက်ရောက်မဲ့ကမ္ဘာအကြီးဆုံးကွန်တွယ်ရေးသဘောတူစာချုပ်ကနေစစ်တပ်ဥဆောင်နေတဲ့မြန်မာအစိုးရကိုဖယ်ထုတ်ဖို့ဖိလစ်ပိုင်ကလိုလားကြောင်းပြောဆိုလိုက်တာပါ။ RCEP ကွန်တွယ်ရေးစာချုပ်မှာမြန်မာပါဝင်မှုနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံမတန်းခင်ပြီးခဲ့တဲ့ရက်ပိုင်းကပဲနယူးဇီလန်နိုင်ငံကလည်းအလားတူပြောကြားခဲ့တာပါ။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကျူးလွန်နေတာဒီမိုကရေစီစိတ်သောအောင်လုပ်နေတာတွေကြောင့်RCEP သဘောတူညီချက်မှာပါဝင်မယ်ဆိုရင်မြန်မာနိုင်ငံနဲ့ကုန်သွယ်ရေးလုပ်မှာမဟုတ်ဘူးလို့နယူးဇီလန်နိုင်ငံကပြောကြားခဲ့ပါတယ်။အကယ်၍အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံကို RCEP ထဲမှာဆက်လက်ထားရှိဖို့သူ့ရဲ့စီမံအတိုင်းအများသဘောတူဆုံးဖြတ်ခဲ့မယ်ဆိုရင်အဲ့ဒီအာဆီယံရဲ့ဆုံးဖြတ်ချက်ကိုဖိလစ်ပိုင်အနေနဲ့လည်းလေးစားလိုက်နာသွားမယ်လို့ဖိလစ်ပိုင်နိုင်ငံသားကြီးဝန်ကြီးကပြောပါတယ်ခင်ဗျာ။တက်တော့95နှစ်ရှိပြီဖြစ်တဲ့ဗီတင်ဘီယန်မာကြီးအဲလစ်ဘက်ကိုဗစ် -19 ကူးစက်ခံရရတယ်လို့ဗန်ငင်မန်နန်းတော်ကတင်းငွေနေတွေကသတင်းထုတ်ပြန်ပါတယ်။ပြင်းထန်တဲ့ရောဂါလက္ခဏာတွေမပြပဲတာမန်အေးအေးမိတဲ့လက္ခဏာတွေလောက်ပဲရှိတာမို့ဒီသတင်းပတ်တဲ့ပေါ်ပေါ်ပါပါတောင်းဝန်တွေကိုလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ပြည်မာကြီးဟာစီးကူးသားမှုဆက်ပြီးတော့ခံယူသွားမှာဖြစ်တယ်လို့တင်းတော်တဲ့လမ်းညွှန်ချက်တွေအားလုံးကိုလိုက်နာသွားမယ်လို့နန်းတော်ကထုတ်ပြန်ပါတယ်။ပြည်မာကြီးရဲ့ရရကိုခံစားမဲ့တက်တော့83နှစ်ရှိပြီဖြစ်တဲ့ချားလ်စ်မင်းသားကလည်းဒီလအစောပိုင်းတုန်းကကိုဗစ်ကူးစက်ခဲ့တာပါ။မကြသေးခင်ရပိုင်းတွေကပဲဘီယမကြီးကသူ့ရဲ့သားတော်ချားလ်စ်မင်းသားနဲ့တွေ့ဆုံခဲ့တယ်လို့နန်းတော်သတင်းရင်းမြစ်တစ်ခုကပြောပါတယ်။ဘီယမကြီးအဲလစ်ဘက်ဟာပြီးခဲ့တဲ့အော်တိုဘာလာတုန်းကလည်းကျမ်းမာရေးအချိန်လေးတစ်ခုကြောင့်ဆေးရုံတညတက်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းသူ့ကိုအနားယူဖို့ဆရာဝန်တွေကအကြံပေးခဲ့ပါတယ်ခင်ဗျာ။တင်းလာနေမယ်နဲ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်စစလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှအရင်ဦးဆုံးဒီစကိုင်းဘက်ကလှုပ်လှုပ်ရှားရှားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြချင်ပါတယ်စကိုင်းတိုင်းရင်းမပင်မြို့နယ်အရှိဘက်ဖိုးဝင်တောင်နားမှာဖေဖော်ဝါရီ20ရက်ညနေပိုင်းကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ဒေသခံပြည်သူကာကွယ်ရေးတပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကြောင့်အနီးနားကရွာသားရကြီးရွာအပါဝင်၅ရွာထက်မနည်းဒေသခံတွေအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မန်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်ဗျာ
စစ်ကောင်စီရင်တန်း6စီးနဲ့ခြေလင်းအင်အား80လောက်ပါတဲ့စစ်ကြောင်းဟာဖေဖော်ဝါရီလ20ရက်ညနေပိုင်းမှာရင်းမပင်မြို့နယ်ဖိုးဝင်းတောင်ရွာသားရာကျေးရွာအနီးအနားမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံတိတုကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားနေတယ်လို့ဒေသခံတအူက VOA ကိုပြောပါတယ်
ခုပြည်တွေတော့မဟုတ်ပါဘူးကျွန်တော်တို့ဒီမှာရွာနဲ့ပါလို့နှစ်ဖားလုံးတော့ပဲကတ်ပြနေရတာရွာသားရခင်ကျွန်တော်တို့ရွာနန်းကဒီကတ်တရားလမ်းကျောပေါ်မှာသူတို့ကြွားလာတဲ့အဟုတ်ကျွန်တော်တို့ကြေးရွာဒေသခံကာကွယ်ရေးတွေကအဲ့ဒါတက်တယ်လေအဲ့ဒါအဲ့ဒါတက်တယ်လေအဲကျွန်တော်တို့ဘက်ကတော့ဒူတင်ပြီးတော့သတင်းရထားလို့ဒူတင်နိုင်ခဲ့ပြီးတိုက်ခိုက်တာပဲဒါနဲ့ဒီလိုဘက်ကဒဏ်ရာရတဲ့လူနဲ့လာရရဟိုဖြစ်တဲ့လူကလည်းဒါနဲ့လူကပြန်ကြည့်တော့ကျွန်တော်တို့အပြန်အလှန်တိုက်ပဲဖြစ်တာပါခင်ဗျာရင်းနှီးချက်စီနဲ့ခြေကျင်အားကဝါလောက်ရှိနေတယ်ခင်ဗျာကျွန်တော်80 80လောက်ရှိနေခြေကျင်တက်ချက်လေ
လက်နက်ကြီးပစ်ခတ်မှုတွေဟာတဖြည်းဖြည်းကြေးရွာအနားရောက်လာတာကြောင့်ဘေးလူရကိုထွက်ပြေးကြရတယ်လို့ကောင်းစင်ကြေးရွာကန်တအုပ်ကပြောပါတယ်
ဒီကောင်ကလည်းကြေးရပြီဆိုလို့ရှိရင်ဒီကကနေပြီးတော့အဲ့လိုမျိုးလက်လက်ကြီးကြမ်းလို့ပုံမှန်လို့မိုင်းဆွဲတဲ့အကျိုးမျိုးပဲတိုက်ဝဲချင်းတောင်မှအားလုံးကပြေးခဲ့ရတာစားရင်တည်းရောပြီးတော့အဲ့ဒီဝါရောသင်္ကားရောပိုင်းချရင်ရှိရလာတဲ့ကားတွေကိုဒီကကမိုင်းဆွဲတဲ့ခက်တဲ့အတွက်ကြောင့်မို့လို့လေမိုင်းနေပြီးတော့
ลงมือลงเสียงเสียงก็เอ็นยาตัวแต่เมื่อไหร่ที่วันนี้ล่ะตัวนี้เราอยู่อาลูยาคงว่าช่างวิ่งอะไรบ่ลงมือดีนะตัวเด็กทั้งหมดนั่งแบบนี้ก็ตาเราหน่อยก็กังวลเนาะเสียชีวิตมาตัวเด็กเด็กเองเนาะวันนั้นเราทำด้วยยาสักคงสั่งอะไรบ่เนี่ยเราอยากอะไรก็ไม่ได้บ่แต่เพื่อจะเอาชาติยาเจียวกังเสียงเจียวหน่อยเจียวเนี่ยแต่เป็นการเจียวเปล่าไม่ง่ายว่าเทมันเนี่ยเท่าเนี่ยชีเรติดตากันด้วยโอเอ็นจีบีบีลอยากูทับยี่จ่ายอะไรลุเล็บเจ lu te bin gan ywa gan ta u ka khu lu pyo ba de
te ji ywe o de yo sai au dwa au de yo ba e ta lai san le de yo so lo kha kha lo phit ja da ba e ha khu so yin jan ma ye ya le dai ma kaung ja bu le so thong ni de ma lo ai ya da lo mo ga le de ne ne ya da ba e mo pi lo ni ma ye so de le ja lo le a pin ye kaung ne ni ya le de ba
အသက်ကြီးရင်သူတွေကလေးတငယ်တွေနဲ့အထုပ်ကိုစီပြေးလွှားတည်ဆောင်ရတာအတော်လေးဒုက္ခရောက်ကြရတယ်လို့လေဒေသခံတွေကဆိုပါတယ်။အဲ့ဒီဒေသတဝိုက်မှာပြစ်ခတ်တိုက်ခိုက်မှုတွေမကြမကြာဖြစ်ပွားနေပြီးဒေသခံတွေပြေးလွှားနေကြရတာဒါနဲ့ဆိုရင်6ချိန်ခန့်မင်းနေရှိသွားပြီလို့လေစစ်ဘေးဒုက္ခတွေတွေကပြောပါတယ်။အခုရက်ပိုင်းစကိုင်းတိုင်းအတွင်း PDF ကာကွယ်ရေးတပ်တွေရှိတဲ့နေရာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းစစ်ဆင်မှုတွေတိုးလှုပ်လာတယ်လို့ပဲတစ်ဖက်မှာအပြန်အလှန်ပြစ်ခတ်မှုတွေလည်းတိုးလာနေပါတယ်။မနေ့ကမနေ့မှာပဲစကိုင်းတိုင်းကံဘလူမြို့နယ်ကချက်သင်းချေးရွာရဲစခန်းကိုလက်နက်ကင်အင်အား60ခန့်တိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့စစ်ကောင်စီပြန်ကြားရေးကထုတ်ပြန်ပါတယ်။အခုဖိုးဝင်းတောင်အနီးတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိပါဘူး။မြန်မာနိုင်ငံမှာမနစ်စစ်တပ်ကအာဏာသိမ်းမှုအပေါ်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ဆန္ဒပြလူငယ်အများပြားဟာဒေတာအတီးတီမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်လာကြတာပါ။အဲ့ဒီတဲကသခိုင်းတိုင်းအတွင်းမြို့နယ်အတော်များများမှာအခုလိုတိုက်ပွဲတွေဇက်တိုက်ကြုံလာခဲ့ရတဲ့နောက်စစ်ပြေးဒုက္ခတွေလည်းတိုးပွားလာနေတာဖြစ်ပါတယ
်။သခိုင်းတိုင်းရင်းမပင်ဒေတာမှာဒီစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြားတိုက်ပွဲဖြစ်ပွားကြတာကြောင့်ဒီဒေသခံတွေကနေဘေးလွတ်ရာကိုဘလို့ရှောင်တိန်ကြရတယ်ဆိုတဲ့အခြေအနေကိုမတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ထိုင်းနိုင်ငံရောက်နေတဲ့မြန်မာအလို့သမားတွေရဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။ဘန်ကောက်မြို့လက်စီအရမှာရှိတဲ့မြန်မာအလို့သမားအများအများလုပ်ကင်နေတဲ့ Italian Thai စားလို့ရေးလုပ်ငန်းခွင်မှာလူ300နီးပါးအစုအပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်ပွားနေတဲ့အတွက်သက်ဆိုင်ရာအာဏာပိုင်တွေကဖေဖော်ဝါရီ18ရက်နေ့ကစလို့အလုပ်စေရက်ရန်နာလိုက်ပြီးတော့အလို့သမားအလုံးအပြင်းမထွက်ရဘူးဆိုပြီးတော့အမိန့်ထုတ်ပြန်ထားပါတယ်။ထိုင်းချီဆိုင် VOA သတင်းတော့မအေးမာကဒီအခြေအနေကိုပြောပြမှာဖြစ်ပါတယ်ဗျာ
။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတကြော့ပြန်ပြင်းပြင်းထန်လာနေတယ်လို့စစ်ရုံးအလုပ်ရုံတွေစောက်လို့ရေးဆိုင်တွေမှာလည်းအစုလိုက်အပြုံလိုက်ကူးစက်မှုတွေပြန်ဖြစ်လာနေပါတယ်။ဒီရက်ပိုင်းမှာပဲဘန်ကောက်မြို့လက်စီအရက်ကစောက်လို့ရေးဆိုင်ကြီးဖြစ်တဲ့အီတာလီယန်ထိုင်းကုမ္ပဏီကစောက်လို့ရေးလုပ်ငန်းလုပ်နေတဲ့နေရာမှာအလုပ်သမားတွေကြားအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်တာကြောင့်အလုပ်ဆိုင်တစ်ခုလုံးကို10ရက်အထိပိတ်ပစ်လိုက်ရကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
အဒီအီတလီယန်ထိုင်းဆောက်လို့ရဆိုင်လေးလက်စီမှာ
ဟုတ်ကဲ့
ဖြစ်တာဟိုဆိုင်ထဲမှာဒီဟိုပါဘလို့တမိုင်းနေရာ67ရောက်ပြီ
ဟုတ်ကဲ့
ပြတဲ့ခါမှာ67ရောက်ပို့ပြီးတဲ့ဆောက်ကြတော့အဲ့တော့ပြရဲ့ပေါ်သူတို့ကဟိုအိတ်လိုက်တာပေါ့ဟိုတစ်ခါအရင်တော့လိုပဲဆောက်လို့ဆိုင်လေးကိုပြတာပိတ်တာမျိုးဟုတ်ကဲ့ဟုတ်တယ်ဟိုကတော့ဖြစ်တာအများစုကတော့ Omicron ပါပဲ
ဟုတ်ကဲ့
ဒါနဲ့ရောဂါတွေပြန်ပြီးဖြစ်တာများနေတယ်ဟိုကနောက်ဝင်ရင်အပြန်ကတ်လာပြီးတော့ဒီလက်နှုံနေရတယ်တကယ်အဲပြန်မြင့်လာတယ်ပြောမှာပေါ့နော်20အခုဆို30နာပြန်မြင့်လာတယ်အဲ့လိုရှင်းပြအောင်အဲအခုနောက်ဆုံး29ရောက်လာမသိသေးရဲ့ဟုတ်တင်းတင်းသေးသေးနှုံပြန်တိုးလာတယ
်ဒီဆောက်လို့ရေးဆိုင်ထဲမှာမြန်မာအလုပ်သမားတွေအများအပြားအလုပ်လုပ်ကြနေကြတာဖြစ်ပြီးဖေဖော်ဝါရီလ16ရက်နေ့ကနေ18ရက်နေ့အတွင်းလူ300နီးပါးအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တာပါဒီဆောက်လုပ်ရေးဆိုင်ဟာလူတွေရက်ွက်နဲ့နီးကပ်တဲ့အတွက်အလုပ်ဆိုင်ကို10ရက်ပိတ်ဖို့အတွက်လက်စီအုပ်ချုပ်ရေးအဖွဲ့ကညွှန်ကြားရေးမှူးမစ္စတာနိုင်ဆုံဘတ်ကန်နော့ထစ်မန်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဆောက်လုပ်ရေးဆိုင်ဟာအရင်ကိုဗစ်ပထမလှိုင်းဒုတိယလှိုင်းတွေမှာတော့လည်းအလုပ်သမားတွေအစုဝေးနဲ့ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တဲ့နေရာလေးဖြစ်ပါတယ်အခုဆိုရင်အလုပ်သမားတွေကိုအပြင်ထွက်ခွင့်မပေးတော့ဘဲကိုဗစ်ကရောဂါပိုးတွေ့လူနာတွေကိုတီးခြားခွဲထုတ်ပြီးကုသပေးနေပါတယ်စ
ဆောင်းလို့ရဲ့အလုပ်ဆိုင်တွင်မှာပိုသက်စီတွေဖြန့်လာပြီးအလုပ်သမားတွေအားလုံးကိုကိုဗစ်-19ရေစက်တိုက်လုပ်ဆောင်နေပါတယ်။လက်ရှိမှာရွှေပြောင်းလုပ်သမားတွေကြားကူးဆက်သူလူနာအသစ်တွေနဲ့ထပ်တိုးလာနေပါတယ်။ထိုင်းနိုင်ငံမှာဖေဖော်ဝါရီလ20ရက်နေ့တနေ့တွေကိုဗစ်-19တက်တောင်းကိုရောင်နေပါတည်ရှိပါတယ်ရှင်။ဘန်ကောက်မြို့မှာဒီမြန်မာရွှေပြောင်းအလုပ်သမားတွေရာနဲ့ချီပြီးတော့ဒီအစုလိုက်ကိ ွမ်းတီးရဲ့ဗန္နာယီဝန်ကြီးများအစည်းအဝေးမှာဘယ်လိုအကြောင်းအရာတွေကိုအဓိကထားပြီးဆောင်းပေးဆွေးနွေးခဲ့ကြသလဲဆိုတာတွေနဲ့နောက်တစ်ခါဒီအမေရိကန်ကိုရောက်လာတဲ့အာဖဂန်နစ္စတန်ကတပ်မှုတဦးရဲ့အကြောင်းကိုလည်းပြောပြဖို့ရှိပါတယ်ဗျာ။ကျွန်တော်တို့စပိုင်းဆိုင်ရာချိုးရင်းမှုတစ်ခုရှိနေပါတယ်ဗျာ။အဲဒီခါကျတော့ကျွန်တော်တို့အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုလှည့်အောင်ပါဒီဆက်မှုအင်အားကြီး G20 အဖွဲ့ကြီးရဲ့ဗန္ဒာယီဝန်ကြီးတွေနှစ်ရက်ကြာတွေ့ဆုံဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကြာသပတေးနေ့ကစတင်ခဲ့ပါတယ်။ကိုဗစ်ကာယရောဂါကြောင့်ဖွံ့ဖြိုးဆဲနိုင်ငံအတော်များများကျွေးမီအကြက်တဲဆိုးရွားစွာရင်ဆိုင်နေရပါတယ်။ဒီကျွေးမီပြဿနာတွေကြောင့်ကျန်းမာရေးပညာရေးလိုအခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးဖို့အခြေအနေကိုနိုင်ငံအတော်များများထိခိုက်နေရတဲ့အကြောင်းHenry Richwell လန်ဒန်ကပေးပို့တဲ့သတင်းလွှာကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ
။တီရစ်လင်ကနိုင်ငံကရွှေရောင်တန်းနေတဲ့ကမ်းခြေတွေမှာတာမန်အခြေအနေဆိုရင်ကဘာလက်ခီးတွေခြေချင်းလိန်စီကားတိုက်နေနေတာပါ။အခုကတော့ကိုဗစ်ကပ်ရောဂါကြောင့်ဧည့်သည်တွေမလာတော့တဲ့အခါဝင်ငွေတွေလည်းလျော့သွားပါတယ်။နိုင်ငံရဲ့စီးပွားရေးလည်းထိခိုက်ပြီးအလားတူပဲနိုင်ငံရဲ့ငွေချေးနိုင်စွမ်းတတ်မှတ်မှုနှုန်းသားလည်းလျော့ကျသွားပါတယ်။စီဝိုင်းလေးလက်သုံးသက်သူတွေကတော့ငွေချေးနိုင်စွမ်းရောကြတာကနေပြန်မပေးနိုင်တဲ့အခြေအနေရောက်သွားမှကိုစိုးရိမ်နေကြပါတယ်။ဒီလိုဖြစ်ရမျိုးတွေကတေရွေးလင်ကနိုင်ငံတနိုင်ငံတွေတွင်ဖြစ်နေတာမဟုတ်ပါဘူး။ကမ္ဘာပံရဲ့ထုတ်ပြန်ချက်တွေအရဆိုရင်တော့ကမ္ဘာကျွေးမီစည်ရင်ဟာရာစုနှစ်ဝက်အတွင်းမှာအမြင့်ဆုံးရောက်နေပြီလို့ဆိုပါတယ်။ဒီကျွေးမီစည်ရင်ကအရင်ကနေကမြင့်နေပြီးတော့ကိုရိုနာကပ်ဘေးကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခြေအနေတွေကိုပိုပြီးဆွေးရသွားစေတယ်လို့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအထွေထွေညီလာခံအသုံးပြုမှုချုပ်Rebecca Greenspan က VOA ကိုပြောပါတယ
် You have them building up their debt and their oil export earnings not being enough
ဒီဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကျွေးမီစင်တိုးနေချိန်မှာဒီနိုင်ငံတွေရဲ့ပြပပို့ကုန်ဝင်ငွေကချင်းဝယ်တွေကိုပြန်ပြီးပေးဖို့အတွက်မလုံလောက်ပါဘူးဒီလိုနိုင်ငံတွေရဲ့အခြေအနေတွေကအရန်ကိုတည်သားစေပါတယ
်အထူးသဖြင့်တော့ Ethiopia, Tunisia, Argentina, El Salvador, Ghana, Congo,ကာဂျစ်စတန်၊မိုဇမ်ဘီနိုင်ငံတွေဟာချင်းကျူတွေပြန်မဆက်နိုင်တဲ့အနေအထားကိုရောက်ဖို့အလွန်ကိုရှိနေတယ်လို့ကမ္ဘာပံရဲ့ကိန်းဂဏန်းတွေကညွှန်နေပါတယ်။ El Salvador, Suriname, Venezuela နဲ့ Zambia နိုင်ငံတွေကတော့နိုင်ငံရဲ့ချင်းကျူပြန်မပေးနိုင်တဲ့အဆင့်ကိုရောက်ရှိနေပြီဖြစ်တယ်လို့သိရပါတယ်။ကယောဂါကာလအတွင်းမှာဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကအကျွေးတွေထပ်ထုတ်ယူခဲ့ကြပါတယ်။ကမ္ဘာပံခန့်မှန်းကိန်းဂဏန်းတွေအရတော့ချင်းကျူဒေါ်လာ35ဘီလီယံရှိပြီးဒီပမာဏဟာပြီးခဲ့တဲ့နှစ်ထက် 45 ရာခိုင်နှုန်းတိုးလာပြီးထပ်ဝက်လောက်ကတရုတ်နိုင်ငံကိုပြန်ပေးရမှာပါဒီတော့အတွင်းမှာပဲစီးပွားရေးတိုးတက်မှုနှုန်းကလည်းလျော့ကျလာနေပါတယ
် For the first time the rate of growth of the developing countries
ဒါကတော့ပထမဆုံးပါပဲဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းကဖွံ့ဖြိုးပြီးနိုင်ငံတွေထက်လျော့ကျသွားပါတယ်ဒီကျွေးမီအခြေအနေကိုထိန်းထားဖို့ကတော့အလုံးကိုအန္တရာယ်ရှိနေပါတယ
်ဆက်မှုအင်အားကြီးနိုင်ငံ20 G20 အဖွဲ့ကြီးကအချို့သောချင်းငွေတွေပြန်ပေးရမှာကိုကယောဂါကာလအတွင်းမှာဆိုင်းငံ့ပေးခဲ့ပါတယ
် It is in the right direction but it has two problems one
ဒါကမှန်တဲ့လုပ်ရတစ်ခုပါဒါပေမဲ့ကြေညာကနှစ်ခုရှိနေပါတယ်တစ်ခုကတော့ပေးရမှာကိုဆိုင်းငံ့ထားတာပါကယောဂါကမပြီးပေမဲ့ဒီနှစ်ဇွန်လဆိုရင်ချင်းငွေတွေကပြန်ပြီးပေးရတော့မှာပါဒုတိယကတော့ဒီချင်းငွေတွေရဲ့အကျိုးသက်ရောက်မှုကအတော့ကိုနေခဲ့တာပါ
စမုအရန်ကြီးနိုင်ငံ20 G20 အဖွဲ့ကြီးကချင်းငွေပမာဏလျှော့ချရေးအစီအစဉ်ကိုအဆိုပြုခဲ့ပေမဲ့အခုတည်းတော့နိုင်ငံ3နိုင်ငံကပဲအကူအညီပေးဖို့ဆက်သွယ်လာတယ်လို့ဆိုပါတယ
် Many countries don't want to come in because they will be punished by the markets
နိုင်ငံအတော်များများကဒီအစီအစဉ်ကိုမလျှောက်ချင်ကြပါဘူးဈေးကွက်ကနေသူတို့နိုင်ငံတွေကိုနှိပ်ကွပ်မှဆိုးလို့ပါအဲ့ဒီလိုဖြစ်ခဲ့ရင်နိုင်ငံတွေအနေနဲ့ပုဂ္ဂလိကချင်းငွေတွေကိုမရတော့မှအပြင်ဇီးကွက်ကနေဗန္ဒာယီထောက်ပံ့တာတွေရဖို့အတွက်ခက်ခဲသွားမယ့်အရေးကိုစိုးရိမ်နေကြတာပ
ါဗဟုပံတွေကကုန်စည်နှုန်းတက်တာကိုတံပြန်မှုချင်းငွေအတုံးလုံးညှင့်ချိန်နဲ့ချင်းငွေတွေပြန်မပေးနိုင်မဲ့ဒဏ္ဍာရီထားရမယ့်အခြေအနေရောက်နေခြင်းဖြစ်နေတာပါ ဂျစ်စင်ကတော့ငွေချေးထားတဲ့နိုင်ငံတွေအနေနဲ့ချင်းငွေပြန်ပေးရမှာကိုရှော့ပေးရည်ငွေကြေးထောက်ပံ့ရေးအစီအစဉ်တွေအပူသဖြင့်လှုပ်ပေးဖို့လိုနေပြီလို့ဆိုပါတယ်။ဒါမှမဟုတ်ရင်တော့ချင်းငွေပြန်ပေးဖို့အရေးတွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဆယ်စုနှစ်တစ်ခုစွာပျောက်သွားမဲ့အရေးဖြစ်နေပြီလို့ဆိုပါတယ်ခင်ဗျာ
။ G20 ဗန်ဒါရီဝန်ကြီးများညီလာခံအကြောင်းကိုကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီအမေရိကန်ကိုရောက်လာတဲ့တပ်မှုတဦးအကြောင်းကိုလည်းပြောပြချင်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်ဒီကိုစန့်ကျင်ခဲ့တဲ့ဒီတပ်မှုအဖြစ်တာဝန်ထမ်းဆောင်ခဲ့သူအဗ်ဒူကာဘီယာဟာရွတော်ကာဘူးမှာဒီတာလီဘန်တွေကနေထိန်းချုပ်လိုက်တဲ့နောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုထွက်ပြေးလာခဲ့ပြီးတကွဲတပြားစီဖြစ်နေတဲ့သူ့ရဲ့မိသားစုနဲ့ပြန်လည်ဆုံတွေ့နိုင်ခွင့်ကိုမျှော်လင့်နေပါတယ် VOA သတင်းတော့နိုရှာဘာအက်စနာဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကပေးပို့တဲ့သတင်းလွှာကိုတော့အလိမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်အရှေ့ပိုင်းမှာဒေသဆိုင်ရာရဲမှုအဖြစ်အမေရိကန်တပ်ဖွဲ့တွေနဲ့15နှစ်ကြာအနီးကပ်တာဝန်ထမ်းဆောင်ခဲ့တယ်လို့အသက်53နှစ်အရွယ်အဗ်ဒူကဘီဆလာဆိုင်ကပြောပါရယ်2021ခုနှစ်ဩဂတ်လမှာအာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူတာလီဘန်တွေလက်ထက်ရောက်သွားတော့သူနဲ့သူ့မိသားစုဝင်တချို့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါတယ်။ဒါပေမဲ့ဇနီး3ဦးမှဇနီး2ဦး၊ကားသမီး36ဦးမှအယောက်20အပါအဝင်အတော်တော်များများကတော့အာဖဂန်နစ္စတန်မှာကျန်ရစ်ခဲ့ပါသေးတယ်။ဒီလိုထွက်ပြေးလာသူတော်တော်များများကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလက်ရှိနေထိုင်တာပါ။ဆလာဆိုင်ရဲ့အသက်9နှစ်အရွယ်အာဖန်ကတော့ဘေးလွရာထွက်ပြေးရေးနေမကောင်းလို့အာရက်ဆော်ဘွဲ့များပြည်တော်စုနိုင်ငံမှာဆေးကုသဖို့ကြံခဲ့ပါတယ
်။ကျွန်တော်သားတယောက်ကနေမကောင်းတော့နောက်တစ်ယောက်ပါသူနဲ့အတူဆေးရုံဆောင်ဖို့ကြံခဲ့ပါတယ်
။အာဖန်ဟာသူ့ရဲ့မိသားစုစီလာဖို့အဆင်သင့်ဖြစ်နေပြီဆိုတဲ့ကြောင်း VOA ကိုပေးပို့တဲ့ဗီဒီယိုထဲမှာပြောထားပါတယ
်။အခုကျွန်တော်တက်တာနေပြီဘာရောဂါမှမရှိတော့ဘူးကျွန်တော်မိဘတွေကိုတိတ်လွမ်းနေတွေ့လဲတွေ့ကျင်တယ်ကျွန်တော်မောင်နှမတွေကိုရောပေါ့
အမေရိကန်နိုင်ငံနဲ့တခြားနိုင်ငံတွေမှာမိသားစုတွေတကွဲတပြားရှိနေကြရတာဟာမိသားစုဝင်တွေအားလုံးအတွက်နာကျင်ရတယ်လို့ဆလားဆိုင်ကဆိုပါတယ
်ခပ်ပတ်တဲ့တွန်းပစီမိုရီ
ကျွန်တော်တို့အားလုံးတို့ကိုသတိရနေတာဒီပါရောက်အခုလိုတကွဲတပြားစီဖြစ်နေကြရတာအတော်ပင်ပန်းလာပါပြီကျွန်တော်သားတစ်ယောက်နဲ့သူ့မိသားစုကတော့ဗာဂျီးနီးယားပြည်နယ်ကစခန်းတစ်ခုမှာရောက်နေပါတယ်အာရဗ်ဆော်ဘောများပြည်တော်စုနိုင်ငံမှာတော့နှစ်ယောက်ကျန်နေတယ်ကျွန်တော်တို့ဒီကိုရောက်လာပြီးတချို့ကတော့အာဖဂန်နစ္စတန်မှာပဲကြံနေခဲ့ကြပါသေးတယ်
။တချိန်တည်းမှာပဲတချို့ကတော့အမေရိကန်ပြည်ထောင်စုမှာသူတို့ရဲ့ဘဝတွေနေသားကြအောင်ကြိုးစားနေကြရပါတယ်
။ဟိုဒေခိုရှာလေ
ကျွန်တော်အမေရိကန်နိုင်ငံကိုလာတာရမ်းပျော်တယ်။ချောင်းလေးတက်လို့ရတယ်လေ
။ဒါပေမဲ့ဆလားဆိုင်ကတော့သူ့မိသားစုရဲ့အနာဂတ်ကိုစိတ်ပူနေပါတယ
်။အတိတ်မှာပါတယ်ဒီကလေးကျွန်တော်တို့အနာဂတ်မှာဘာဖြစ်မလဲ။ကျွန်တော်တို့ကိစ္စနဲ့ပတ်သက်ပြီးဘယ်လိုစုမတ်ချက်တွေချမလဲ။ကျွန်တော်တို့ဘယ်အချိန်ပြန်တွေ့ကြမှာလဲ။
အမေရိကန်ပြည်ထောင်စုမှာသူ့မိသားစုဝင်အကုန်လုံးနဲ့ပြန်ဆုံဖို့မျှော်လင့်ပြီးတော့အိမ်ဆောင်ဘက်3ယောက်ရှိတာဟာလည်းအမေရိကန်နိုင်ငံရဲ့ဥပဒေနဲ့မကိုက်ညီဘူးဆိုတာသိထားတာမို့သူတို့မိသားစုရဲ့အနာဂတ်ကိုပိုးပြီးမသေးချာမရေရာဖြစ်စေတယ်လို့ဆလားဆိုင်ကဆိုပါတယ်။အာဖဂန်နိုင်ငံသား9400ကိုအမေရိကန်ပြည်ထောင်စုမှနေရာချထားပေးခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကဇန်နဝါရီလတုန်းကပြောခဲ့ပါတယ်။ဒီလိုဆလားဆိုင်မိသားစုလိုမျိုးတခြားအာဖဂန်ကမိသားစုတွေဟာလည်းသူတို့ရဲ့ဘဝအတွက်ကိုအဆင်ပြေအောင်နေပြီးပိုကောင်းတဲ့အနာဂတ်ကိုမျှော်လင့်နေကြပါရဲ့ရှင်ကျမအလေးမာပါအ
ာဖဂန်ကထွက်ပြေးလာတဲ့တန်မှုတူအကြောင်းအလေးမာပြောပြသွားတာဖြစ်ပါလေခင်ဗျာဗီဒီယိုရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မေတ္တာလက်ဆောင်တည်သခြင်းတွေတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလေခင်ဗျာမကြခင်မှာတော့အပတ်စဉ်ကန္တာတွေဖြစ်တဲ့သတင်းမီဒီယာမြင်ကွင်းကျဲဒီသောရရှင်ပေးစာကန္တာတူတာသတင်းတွေကနေရရှိမဲ့တူတာနဲ့ထူးခြားဆန်းများသတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါလေခင်ဗျာ
ဒီလိုရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါမယ် လူမျိုးစွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelcha 70B Asia Bing Juru Channel 13တမမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်င်းမှန်တွေပို့ပေးနိုင်လို့လူမျိုးမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တင်းလာနေမနေ့ခင်အစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32လိုင်းဒိုမီတာ49လိုင်းလမ်းမီတာ190 kHz 1595ကပါကျွန်တော်ဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတည်တံ့ထုတ်လွှင့်မှာဖြစ်ပါတယ်ကျွန်တော်ဒီပေးစာကန္တတခါသတင်းတွေကသုတထူးခြားဆန်းပြသတင်းများအစီအစဉ်မတိုင်ခင်မှာအရင်ဆုံးနားဆင်ရမှာကတော့သတင်းမီဒီယာမြင်ကွင်းရဲ့အစီအစဉ်ဖြစ်ပါတယ်။ဒီသွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းရဲ့အစီအစဉ်မှာဒီတစ်ပတ်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်အဝန်အနေနဲ့ပို့ပြီးတော့အားထုတ်ဖို့လိုအပ်နေတဲ့မြန်မာအရေးအကြောင်းကိုဆွေးနွေးတင်ပြထားပါတယ်။မန်းအင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကမ္ဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခုတည်းပုံမအားထုတ်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီယာဝတီသတင်းဌာနကဒီမိုကရေစီညွှန်းကိန်းတွင်မြောက်ကိုရီးယားအောက်မြန်မာပြည်ရောက်လို့ခေါင်းစဉ်ပေးက2022 February 16ရက်နေ့ကရေးသားပါတယ်Economist Intelligence Unit EIU ရဲ့နောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးခန်းစာအရဒီမိုကရေစီညွှန်းကိန်းမှာ2022ခုနှစ်အတွင်းကမ္ဘာပေါ်ရှိနိုင်ငံများနဲ့မြန်မာနိုင်ငံဟာမြောက်ကိုရီးယား၊အာဖဂန်နစ္စတန်တို့နဲ့အတူဇယားရဲ့အောက်ဆုံးမှာကျရောက်နေပါတယ်။ EIU ကနိုင်ငံပေါင်း168နိုင်ငံကိုလေ့လာဆန်းစစ်ခဲ့ရမှာဒီမိုကရေစီကျင့်သုံးမှုအနည်းဆုံးနိုင်ငံများအဖြစ်မြောက်ကိုရီးယားကအဆင့်165မြန်မာက166နဲ့အာဖဂန်နစ္စတန်က169နဲ့ဇယားရဲ့အောက်ဆုံးမှာပေါ်ပြထားပါတယ်မြန်မာနိုင်ငံဟာစစ်တပ်အာဏာမသိမ်းခင်2020ခုနှစ်ဒီမိုကရေစီညွှန်းကိန်းမှာအဆင့်135ရှိခဲ့ပါတယ် EIU ကဒီမိုကရေစီစနစ်ညွှန်းကိန်းကိုတိုင်းတရာမှာအချက်၅ချက်နဲ့တိုင်းတရတယ်လို့သိရပါတယ်အဲ့ဒီအချက်တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ဗဟုဝါဒအစိုးရလုပ်ငန်းလေပတ်မှုနိုင်ငံရေးရာပါဝင်ဆောင်ရွက်နိုင်မှုအခြေအနေဒီမိုကရေစီအလေးအထနဲ့ပြည်သူလူထုလွတ်လပ်ခွင့်တို့ပဲဖြစ်ပါလေဒီမိုကရေစီအကြဆုံးထိတ်တန့်ဆယ်နိုင်ငံစီးရင်မှာတော့နော်ဝေးနယူးဇီလန်ဖင်လန်ဆွီဒင်အိုက်စ်လန်ဒိန်းမတ်အိုင်ယာလန်ဩစတြေးလျနဲ့ဆွစ်ဇာလန်တို့ပါဝင်တယ်လို့ EIU ရဲ့အစည်းအဝေးခန်းစာကိုကိုးကားပြီး ARD သတင်းဌာနကရေးသားထားပါတယ်
ဒီမိုကရေစီနဲ့လူအခွင့်အရေးစံနှုန်းတွေရဲ့အခြေခံအကြဆုံးအခွင့်အရေးဟာလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ခွင့်ပဲဖြစ်ပါတယ်။ဒါကြောင့်မီဒီယာလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာဟာလေဒီမိုကရေစီအခွင့်အရေးဘယ်လောက်ရှိသလဲဆိုတာနဲ့ဆက်စပ်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းစီစဉ်မှာ2022ခုနှစ် February 16ရက်နေ့ကပဲစစ်အာဏာကိုရင်ဆိုင်နေကြရတဲ့ပြည်သူသတင်းတောက်များဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာစစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ရေရောက်လာချိန်မှာသတင်းလွတ်လပ်ခွင့်တွေလည်းတစ်ချိန်တိုးကျဆင်းနေပါတယ်။ရာနဲ့ချီတဲ့သတင်းသမားတွေအဖမ်းခံရတာလည်းရှိသလိုအသက်ခံရသူတချို့လည်းရှိခဲ့ပါတယ်။သတင်းဌာနအတော်များများကလည်းစစ်ကောင်စီကပိတ်သိမ်းခဲ့တာပါလို့ဖော်ပြထားပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျရီရဲ့ပြောဆိုချက်အရပြီးခဲ့တဲ့12လတာကာလအတွင်းအဖမ်းခံရတဲ့သတင်းတောက်ဥယျာဉ်ထဲမှာအမျိုးသမီး12ဦးပါဝင်ပြီးစုစုပေါင်း146ဦးရှိတယ်လို့ဖော်ပြထားပါတယ်။Reporting ASEAN အဖွဲ့ရဲ့အဆိုအရတော့သတင်းတောက်122ဦးအဖမ်းခံခဲ့ရတယ်။အဲ့ဒီထဲက48ဦးဟာယနေ့အထိဖမ်းဆီးခြင်းကိုခံနေရပြီး16ဦးဟာစွဲချက်မျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခြင်းခံထားရတယ်။တအူးတည်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လဲ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့က နိုင်ငံပေါင်း140နဲ့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအဆင့်140လို့သတ်မှတ်ခံရခြင်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီမိုကရေစီအခွင့်အရေးတွေစိတ်တုံးလာသလိုမီဒီယာလွတ်လပ်ခွင့်ဟာလည်းအစိုးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုနိုင်ပါတယ်။ဒါ့ပြင်နိုင်ငံအနှံ့တိုက်ပွဲတွေပေါ်ပေါက်လာပြီးပြည်ရင်းစစ်ပုံမှုကျပြန့်လာခဲ့ပါတယ်။
အထူးသဖြင့်စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်ကယားပြည်နယ်နဲ့ကရင်ပြည်နယ်တို့မှာတိုက်ပွဲတွေပုံမှုပြင်းထန်ခဲ့ပြီးတိုက်ပွဲတွေနဲ့လွတ်မြောက်ရာကိုရှောင်တိမ်ကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာလည်းတဖြည်းဖြည်းပိုတိုးလာနေပါတယ်။2014ကုန်ချိန်မှာမြန်မာနိုင်ငံလူဦးရေရဲ့23,000တန်းဟာဆင်းရဲမွဲတေသူတွေဖြစ်နေထိုင်ရမယ်။လူဦးရေ14,000ကျော်ဟာလူသားချင်းစာနာထောက်ထားတဲ့အရေးပေါ
ကျောင်းမြတ်နဲ့တတ်ထုခိုးတုမှုစတဲ့ပြဿနာတွေဟာလေပုံမူကျပြန့်လာနေတယ်။အဲ့ဒီလိုအခြေအနေမှာကိုဗစ်ရောဂါကပ်ဘေးကိုလည်းရင်ဆိုင်နေရတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ30ရက်နေ့ကကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်တစ်ခုမှာမြန်မာနိုင်ငံအခြေအနေကိုဖော်ပြထားပါတယ်။ဒီအချက်လက်တွေကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာဘယ်လောက်ထိအောင်စိုးရိမ်စရာကောင်းနေတယ်လဲဆိုတာကိုညွှန် ဒီမိုကရေစီကောမရှင်နာမင်းကြီးမစ်ရှဲပါရှလက်ကအခုလိုစိုးရိမ်တဲ့ကြီးတိုက်တွန်းပြောကြားခဲ့တာတွေ့ရပါတယ်။ မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ဒီမိုကရေစီပြန်လည်ရှင်သန်နိုင်ဖို့အတွက်နဲ့စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေညှင်းပန်းနှိပ်စက်မှုကျူးလွန်နေသူတွေကိုအရေးယူနိုင်ဖို့တာဝန်ခံစေဖို့တေကြာစေမဲ့ဆောင်ရွက်မှုတွေကိုအရေးတကြီးလှုပ်ကြရမယ်အချိန်ရောက်နေပြီလို့ဒေသတွင်းနဲ့ဒေသတွင်းပြည်ပကအစိုးရတွေကိုရောစီးပွားရေးလုပ်ငန်းတွေကိုပါကျမတိုက်တွန်းချင်ပါတယ်။ဟုတ်လဲဟုတ်ပါတယ်။မြန်မာ ကျွန်တော်အနေနဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေလိုအပ်နေသူတွေထံအများဆုံးပေးဖို့နိုင်ဖို့ပါဒီကိစ္စတွေဆောင်ရွက်နိုင်ဖို့ဆိုရင်ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စိုးရိမ်ပူပန်နေရုံပြည်တင်ရှုတ်ချနေရုံနဲ့မလုံလောက်တော့ပါဘူးလက်တွေ့ကြတဲ့ရေယူဆောင်ရွက်မှုတွေဒီတဲ့အားထုတ်ဖို့လိုအပ်နေပါပြီဒါကြောင့်လူခွင့်ရေးကော်မရှင်နာမင်းကြီးမစ္စတာဘာရှ ဒီနေ့ကျွန်တော်တို့ရဲ့အချိန်ကအကြောင်းဆုံးအခွင့်အရေးဟာမြန်မာနိုင်ငံတည်ငြိမ်ရေးဆိုတာစိတ်ကူးရင်ပုံပြင်လို့ဖြစ်နေပါလိမ့်မယ်စစ်တပ်ဟာသူတို့လုပ်ခဲ့သမျှတွေအတွက်တာဝန်ယူတာဝန်ခံမှသာမြန်မာအရေးဟာရှေ့ဆက်လို့ရပါမယ်လူတွေကလည်းဒါကူပဲတောင်းဆိုနေကြတာဖြစ်ကြောင်းပါတယ်ခင်ဗျာ
media
ပေးနေတဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါပြီတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့
အမည်မဖော်ခြင်းနဲ့မလေးရှားရောက်မြန်မာပါဆိုတဲ့တော်ရရှင်တယောက်ကတော့ဗီဒီယိုကိုအမြဲတမ်းနားထောင်အားပေးနေပါတယ်တဲ့ဗီဒီယိုဝင်တော်သားတွေအားလုံးကျမ်းမာရှင်လန်းကြပါစေလို့လဲဆုတောင်းပေးလာပါတယ်နေမျိုးထွက်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဗီဒီယိုကြီးကျွန်တော်တချင်းတောင်းချင်လို့ပါထွေးတဲ့အမေရင်တချင်းလေးပါခရိုင်ရင်နဲ့အတူရှေ့တန်းထွက်နေရတဲ့ပီဒီအက်ဖ်ရဲဘော်တွေနဲ့အတူနားထောင်
ဒီနေ့ကတော့ဒီမှာရွာနဲ့ပါလို့နှစ်ဖားလုံးတော့ပဲကပ်ပြီးနေရတာရွာသားရဲနဲ့အတူမြန်မာပြည်ကြီးငြိမ်းချမ်းမာစီလို့ဆုတောင်းပေးလာပါတယ်အထွန်းဖွန်းဆွေသွားရှင်ကလည်းမန္တလေးရဲ့အတန်ဝဲဝဲတင်ဆက်မှုနဲ့ဦးကျော်ဇန်သားရဲ့တင်ပြမှုတွေကိုကြိုက်ပါတယ်
ဖီယိုကိုညာကိုနိုင်ဆိုရင်ဘလောက်အလုပ်ရှုပ်ရှုပ်နားမထောင်ရရင်တခုခုလိုနေတလို့ခံစားရတယ်အမကံပြိတ်သက်ပါဗျာလေကျွန်တော်စာကိုချက်မထားပါနဲ့ဆိုပြီးတော့တချင်းတစ်ဖို့တောင်းလာတာပါသူကမြန်မာပြည်သူပြည်သားတွေအတွက်ပါလို့လည်းပြောလာပါတယ်ဟုတ်ကဲ့ပါသူတို့လိုတေးတောင်းတဲ့တခြားသူတွေလည်းရှိပါတယ်နော်အရင်တော့ကစာရင်းမှလည်းကျွန်မပြန်ပြီးတော့ဖြေခဲ့ပေးပူပါတယ်အချင်းခက်ခဲကြောင့်ဒေသချင်းကဏ
ကျွန်တော်တို့ဒီမှာရွာနဲ့ပါလို့နှစ်ဖက်လုံးတော့ပဲကပ်ပြီးနေရတာ။ရွာသားရခင်ကျွန်တော်တို့အဒီမှာရွာနဲ့ပါလို့နှစ်ဖက်လုံးတော့ပဲကပ်ပြီးနေရတာ။ဒီဝိလင်ကနိုင်ငံကရွှေရောင်တန်းနေတဲ့ကမ်းခြေရီမှာတာမန်အခြေအနေဆိုရင်ဒီကကနေပြီးတော့ ပြည်ကတင်ဆက်ပေးတဲ့စာမတော်ဘုံနဲ့ပတ်သက်လို့အမြင့်မဖို့ပြပါနေဆိုတဲ့သွားရှင်သူရဲ့အငြင်းကိုရေးလာတာလည်းဖော်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတစ်နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့ဖေဖော်ဝါရီလ၁ရက်နေ့တော့ကတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မြန်မာပညာရေးခန္ဓာသီးသီးသာသာထိခ
မှာသရရှင်တယောက်ပြန်ပြီးတော့ရေးလာတာမှာတော့
ပညာရေးနှေးချမှုနဲ့ပတ်သက်တဲ့ဆောင်းပါးမှာမိဘတူဖြေးချသွားတာကြားမိပါတယ်ဖြေးတဲ့သူနည်းသလိုအောင်တဲ့သူလည်းနည်းလိမ့်မယ်တဲ့သူပြောချင်တာကကြောင်းတဲ့သူနည်းတာကိုပြောလို့ရင်းလို့နားလည်မိပါတယ်တက္ကသိုလ်အဆင့်မှာဖြစ်နေတာတွေတခုပြောပြသေးမန္တလေးတက္ကသိုလ်ဘွဲ့လွန်အင်္ဂလိပ်စာသင်ကြားရေးဒီပလိုမာသင်တန်းကစံမွဲဖြေဖို့နှစ်ပါးသာကျန်နေပါသေးတယ်ကိုဗစ်ကြောင့်နားခဲ့ရကနေဆရာနာသင်လိုက်တောင်မှဆက်မဖြေရသေးပါဘူးဒါပေမဲ့ပြီးခဲ့တဲ့2021မှာအောင်စင်းထွက်လာပါတယ်။အကြမရှိတန်းလုံးကျွတ်အောင်ပါတဲ့။အောင်သူအလုံးကိုလည်းမဟာဝိဇ္ဇာတန်းဝင်ခွင့်ဆောင်မွဲဖြေဆိုခွင့်ပြုခဲ့ပါတယ်။အဲဒီဆောင်မွဲကိုဝင်ဖြေသူအလုံးအောင်ခဲ့တယ်လို့အခုဆိုရင်အတန်းတက်နေကြပါပြီ။အဲဒီတော့အနာဂတ်မှာဘယ်လိုဖြစ်မလဲတွေးကြည့်ကြပါဗျာ။ဟု
တ်ကဲ့ပါဒီသောရရှင်ပြောလာတာကလည်းဒီဆောင်မွဲမှာပါတဲ့အကြောင်းအရာနဲ့တူနေပါရဲ့နော်။ဒီအနာသိမ့်ပြီးတဲ့နောက်မြမပညာရေးခဏတီးသသာထိခိုက်လာနေရပြီးတော့တော်တော်လေးပြန်ပြီးတော့နလန်ထုံနိုင်မှုစူးစမ်းရအောင်မယ်ဆိုတဲ့အခြေအနေကိုဒီသောရရှင်ရဲ့စာကထင်ရှားစေပါရစေ။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားခြင်းပါရစေ။မြန်မာနိုင်ငံကအစီအရေးပြိပခါတွေကြောင့်ပြည်သူတွေတော်တော်အထင်အနေရပါပြီဆိုတော့ရေးလာတဲ့သောရရှင်ဟဲလန်ကတော့
COA ရဲ့မြန်မာနိုင်ငံတော့ပြည်သူနဲ့အစိုးရရန်သူတွေဖြစ်သွားပြီ။ကြောက်မယ်ထင်တာပဲပြည်သူတရလုံးမပါဝင်တော့လေနော်ပြည်သူတွေအားလုံးပါဝင်ဖို့ဆိုတာလည်းမဖြစ်နိုင်လို့နေပါပါအသက်တွေကျွေးရအောင်ပဲထင်လို့တရမှစိတ်မအေးဘူးတစ်ဖက်ဖက်ကနားကြရင်ကောင်းတော့မယ်ထင်ပြီးပျက်စီးကုန်တော့မယ်ပြုပြင်မရဖြစ်ကုန်တော့မယ်တခုခုအမြန်လုပ်ကြပါတော့တောင်းပန်ပါရဲ့နှစ်ဖက်လုံးကိုတောင်းပန်တာပါ
ဒီစားကိုအတန်နဲ့ပေးစေချင်ပါတယ်။ရောက်လာတော့မသိပါဘူးလေဟုတ်ကဲ့ပါဟဲလန်ကြီးမက်ဆေ့ချ်ကရေးပို့လာတဲ့စာတွေကျွန်တော်တို့လက်ခံရရှိပါရင်နော်သူကသူ့ရင်တဲ့အမေရဲ့တချင်လေးလည်းနားဆင်ပြရစီတဲ့အားလုံးသောသူတွေနဲ့အတူနားဆင်ချင်ပါရဲ့တဲ့ဟုတ်ကဲ့ပါဟဲလန်ပထမပိုင်းတော့ကသောရရှင်တီကိုပြန်ချားပေးလိုက်တာကြားမယ်ထင်ပါတယ်အဲ့သောရရှင်တယောက်ကလည်းအမေရင်တချင်လေးပဲတောင်းထားတာပါနော်ကျွန်တော်တို့အချိန်အခက်ခဲကြောင့်တချင်ခံတာကိုရပ်ဆိုင်ထားရပါတယ်ရှင်နောက်သောရရှင်တယောက်ကတော့နောက်တစ်ပတ်ပေးစာပြန်စာအစီအစဉ်မှာကျွန်တော်စာလေးကိုစောင့်မျှော်နားဆင်နေပါမယ်ဆိုတဲ့သောရရှင်ထူးပြည့်အောင်ပါသူကတော့
မင်းအောင်လိုင်ကတော့ဥပဒေအထက်မှာမည်သူများမရှိเสียလို့ပြောထားပေမဲ့စန္ဒပြလူငယ်တွေကိုတနတ်နဲ့ခေါင်းတဲတဲ့ပြစ်ကားနဲ့နောက်ကနေတိုက်ပုံမအမျိုးမျိုးချဖမ်းဆီးတပ်ဖြတ်အဲ့ဒါကိုသူတို့ကစူပူမှုလုပ်လို့လို့တဲ့တနေရာမှာလူ9ယောက်တဲ့ပိုဆူးလို့တဲ့ဒါပေမဲ့သူတို့ကိုထောက်ခံအားပေးတဲ့သူတွေကြတော့စူပူယုံမကတနေရာမှာလူ9ယောက်မကရဲတွေစစ်သားတွေကပါလုံခြုံရေးယူထားပေးလိုက်သေးတယ်ဒါဥပဒေအထက်မှာမြည်သူမမရှိတာလားလို့ကျွန်တော်မေးကျင်ပါတယ်
။ဥပဒေအထက်မှာဘယ်သူမှမရှိဘူးလားလို့မေးကျင်ပါတယ်ဆိုရဲမေးခွန်းနဲ့အတူနောက်တစ်ကြောင်းကိုတော့ VOE ကအစဉ်ပြေမှဖတ်ကြားပေးစေချင်ပါတယ်တဲ့။ဒါကဥပဒေအထက်မှာဘယ်သူမှမရှိဘဲနဲ့သူပြောထားတဲ့စကားလုံးပေါ့လေ။အဲ့ဒီအကြောင်းအရာအဲ့ဒါရှိနေတာလားလို့မေးကျင်ပါတယ်တဲ့။ဟုတ်ကဲ့ပါကိုထူးပြည့်အောင်ပြောသလိုပဲကျွန်တော်တို့တော့ဒီနောက်တစ်ကြောင်းကိုအစဉ်မပြေလို့မဖတ်ပေးလိုက်တော့ပါအောင်နော်။VOA ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေ။ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအမြဲတမ်းကျန်းမာလာစေချင်ပါပြီတဲ့။ထပ်တူဆန္ဒပြုပါရစေ။နောက်ထပ်သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးချင်ပါတယ်။သူကတော့မင်္ဂလာပါကျွန်တော်ရဲ့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတာပါ။ စစ်ကောင်းဆောင်တွေထင်တိုင်းကျင်းနေတာကိုPDF လူငယ်တွေရောက်ရလက်နေတဲ့ခုခံတိုက်ခိုက်ပေးနေပါတယ်။အဲ့ဒီလူငယ်တွေကစကားစကားတိုက်လျင်တွေအမြောက်ကြီးတွေနဲ့အနိုင်ကျင့်ပစ်ခတ်နေတာအဲအချင်းနိုင်ငံကောင်းဆောင်တွေကတားပိုင်ခွင့်မရှိတော့ဘူးလားတဲ့။ဒီကြမှာလေကျေးဇူးပြုလို့ဖြေပေးပါတယ်။ဟုတ်ကဲ့ပါ။ဟိုအရင်စာရီမှာလည်းတော်ရရှင်နေမေးထားတာရှိပါတယ်။ဒီမြန်မာနိုင်ငံကအရေးကိစ္စကို ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတွေကိုတေချာမေးပြီးတော့တေချာလေးနောက်ပိုင်းမှာဖြေသွားပေးပါမယ်။ ပထမအကြိမ်စာရေးလိုက်ပါရင်အကောင့်နံပါတ်ပေါ်ပြပါနဲ့လို့ရေးလာရင်နောက်ထပ်သောရရှင်တယောက်ကတော့စကစကအန်ယူဂျီကခံမှန်းထားသလိုပို့ပြီးတော့ကျန်တဲ့ဖိနေလာသလိုဗျံပဒါလဲဆန်လာပါရင်ဒါမဲ့လည်းနှစ်လပိုင်းတည့်ရက်နေ့ဒီအာနာသိန်းနှစ်ပတ်လည်နေ့ကတော့သမိုင်းတွင်ရင်းမဲ့နေပါအတန်လေးတပိတ်မှာပြည်သူတွေအားလုံးနေပါပါဝင်ခဲ့ကြလို့စကစလုံးဝရှုံးနေသွားရပါတယ်ဆိုပြီးတော့ဒီသောရရှင်တယောက်အာန sini along pomo simpi kamone drin de bako jo phan nai ma le lo su taung ni ba le tomorrow view in myma ba ye yong myin tan cha ne radio season tin set mu re ne pat de lo ajan pe we ban jin ne pi lo view ga ni pi lo nyata de let saung kan na ma de de chin le let saung ba jin ne now pi lo ko twi chong ni ya de phit phet twi nai ngai ye chin ni re ne pat de lo ကိုယ်ပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရဲ့မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးရန်နေရဲ့ခင်ရှင်၊ရှင်လန်းချမ်းမြေကြပါစေရှင်။
ပြည်ရဲ့တနင်္လာနေ့မနေ့ကအစည်းအဝေးကိုသရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာဒီမြန်မာပြည်မှာပေးစာများအစည်းအဝေးနားဆင်ရအပြီးမှာတော့မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုဒအစည်းအဝေးကိုနားဆင်နိုင်ပါပြီ
Destabilizing accumulation of small arms and light weapons and their ammunition remain.
Arms embargo လို့ပြောဆိုနေကြတဲ့လက်နက်ကုန်သွယ်မှုပိတ်တင်တာကိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်ပြီးလိုအပ်တဲ့နိုင်ငံတွေနဲ့အစိုးရမဟုတ်တဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြုလုပ်ကြပါတယ်ဒီလိုအရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂအပါအဝင်ဥရောပသမဂ္ဂလို့အမေရိကန်ပြည်ထောင်စုလို့ဒီမိုကရေစီနဲ့လူအခွင့်အရေးပေါ်အလေးထားတဲ့အဖွဲ့အစည်းကြီးတွေနဲ့အင်အားကြီးနိုင်ငံတွေကအများဆုံးလှုပ်ဆောင်ကြပါတယ်အဲ့ဒီလိုလက်နက်ကုန်သွယ်မှုကိုပိတ်ပင်မှုတွေပြုလုပ်ဖို့အတွက်လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတွေကဖိအားပေးတိုက်တွန်းကြတာပါ1990ခုနှစ်နောက်ပိုင်းတွေမှာနိုင်ငံတချို့ကဒီလိုလက်နက်ကိုင်ကုန်သွယ်မှုပိတ်ပင်တားမြစ်တဲ့အရေးယူမှုတွေပိုပြီးတွေ့မြင်လာပါတယ်။
ซิบรีลูกคอร์เรสไอพีอาร์ไอสต็อกโฮล์มในยังตะการยิงใจเพื่อจีเย่ซีเอ็นซีอาร์ีเอียกุลาดเนกาการีในเนกงจวนผู้ไปเป็นทารีในยังเนในเนกายังเพื่อซีเรกาโรตาลีบันเนตาลีบันอุชุดเดออัฟกานิสถาน Central African Republic กองกูในยังอ่ะสุยามฮาวเดลเนกายังตะเพื่อรีอิรันในยังอิรักก็สุยามฮาวเดลเนกายังตะเพื่อรี ISIS ลูกเบียวเร่ Al Qaeda เนี่ยตัวเนี่ยไม่แพ้ผิวแต่ที่ปกลารีเนี่ยเผยสีรีเลบานอนในยังอ่ะอสุยามฮาวเดลเล่นในการจะเผยรีลิบยาในยังอ่ะอสุยามฮาวเดลเล่นในการจะเผยรียังกูรีอาในยังโซมาเลียในยังจังสุดเดนสุรานในยังดาฟอสีดากาเล่นในการเผยรีจิเมในยังอ่ะอสุยามฮาวเดลเล่นในการจะเผยรีเป็นที่ไป กุลาธรรมกาลูเบอยู่อยู่ยอบาธรรมกากาเล่นในกองทัพมุ่งไปเป็นทหารในงานด้วยเนี่ยเล่นในการเผยสีเรลชีบาร์เอราริการ์โรเอลกาอิดาตาลีบันเบลารุสในเงี้ยเซ็นทรัลแอฟริกันรีพับลิกจะโยนในเงี้ยกองกูในเงี้ยอาสยามฮาวเดลเล่นในการจะเผยรีอีเจนในเงี้ยอิรันในเงี้ยอิรันในเงี้ยอาสยามฮาวเดลเล่นในการจะเผยรีเลบานอนในเงี้ยยามาในเงี้ยยากูรีอา Russia, Sudan, Somalia, Somalia, South Sudan, Sudan, Syria, Venezuela, Yemen, Zimbabwe, and we can buy it. EU in the name of Yango, the Tanguya goes at the Kune, Solana Seguya Nigrega, Uyopa Gansi, Piatanjane, a year you pay in Tarama. American Pian Sura, the Yone, Jubana Nango, Lenego, the young way queen pay in Tarare. ชูเกกาโรอาเจนตินาในยังกูเล่นแข่งกงด้วยเพื่อนไปเป็นทาร์ปีโอเอสซีอีลูกคอร์เรอุยอปาตมกาเย่ลงจงยีเน่ปูบังซาวเย่ยีเผยการ์โรอเมริกาในยังเน่อาซาไบจานในยังกูเล่นแข่งกงด้วยเพื่อนไปเป็นทาร์ปีดิโลดิโมคราซีเย่ลูกคนยีเน่แต่ยามยาตาเรอุบลีสมมุมมุมชีเร่ด้วยเล่นแข่งกงด้วยมูยังเว่เพื่อนไปเป็นทาร์เรในยังรีเร่มา ปาวินเน่จะยกในงานเน่รัสเซียในงานรีกาเล่นแข่งกงด้วยยังเว่เพื่อนไปเป็นทาร์เรจางาเบ่กบ้าบอกว่าเล่นแข่งกงด้วยมูประมาณน่ะอันยาส่งเซนในงานเนี่ยมาปาวินมาเลยอินเดียเล่นแข่งยังเว่เพื่อนไปเป็นทาร์เรรัสเซียฮะกบ้ามาเล่นแข่งยังชามูอันยาส่งเซนเนี่ยมาชินเนี่ยบีอเมริกันเนี่ยอียูเย่เล่นแข่งยังเว่เพื่อนไปเป็นทาร์เรจะยกในงานการอกบ้ามาเล่นแข่งยังชามูอันยาส่งเซนคนเนี่ยมาชินยาบาชิน
အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီဆော်ရီအာရီဗီးယားနိုင်ငံကဇွန်ဘီသွေးဆုပ်ဖုတ်ကောင်းလေးနဲ့အတူညစာစားနိုင်မဲ့စားတောက်ဆိုင်တခါဟောင်ကောင်ကတန်ဖိုးအကြီးဆုံးစိန်တုံးကိုလေးလံတင်ရောင်းချမဲ့တဲ့စားတာတွေကိုတော့ကိုငင်းညံ့တဲ့အတူမတ်ခင်ဖြူတွေကတင်ပြထားပါတယ်
Sorry, Arivia Nanga Mura Vietma. Sumbi, Bantaya, Swiss, Pokamine, Yata, Sana, and Sata Santuku Funi Library. Be Sata Sayan Meguro, Sheru, Suname Pitabiro, Saburi Namale, a yoga with Twiriku Kinchin Tavare. Sanguanigale, Sumbi Bozan, Bantaya, Swiss, Pokam Bozan, Wissendi, Sangulaya, Sadon Gare to Rigu, Chalanari de Lubari. She was running at Kukite, Sorry Nanga Yepoyiku, Tuta and Luchanaja. Agulu Samu will print out a chipare. Sorry, in Shiminda, Mohammed bin Selmanga. Natal Sakuna Kunikatega, Pupin Piala Yuri Satin Gabiro. Natal Nase Kunimale, Kabale, Hiduari, Layak, Quingule, Kundigabari. A Yenongaro, sorry Nang and Dari Nine, Agulu Piovi Yinugu, Kanzaji, Nangazau, Duaya Biro, Akuna by Maro, Nangan Trimare, Yoshi Unide, Amuda, Amud Mio, Chilu Yare, Kita, Puerigua, Timba Lanina Chiparation. ကောင်ကောင်မြို့မှာကမ္ဘာအလေးချိန်အများဆုံးနဲ့တန်ဖိုးအကြီးဆုံးအပြရန်စင်ကြီးတလုံးကိုစတော်ဘီလေးလံဌာနကဒေးလန်တင်ရောင်းချဖို့ရှိပါတယ်။ဒီစင်ကြီးကို2025ခုနှစ်ကတောင်အာဖရိကကော်လီနယ်မိုင်းတွင်းမှာတူးဖော်ရခဲ့တာဖြစ်ပြီးတော့ရှားပါးတဲ့အပြရန်စင်ပွင့်ကြီးတစ်ပွင့်လည်းဖြစ်ပါတယ်။အလေးချိန်15ကရက်ကျော်ရှိပြီးတော့အတွင်းပိုင်းမှာလည်းအနာအဆမရှိပဲစင်ကိုဖြတ်တောက်ထားတာကလည်းအဆင့်ကလ
Disengo, fancy vivid blue low, a same years on Tamat Havido, Dilo, a same yare, a piano singer, Diagano, out and nevare. Hong Kong Yuma, April Lajai, Disengo, Lilandin, Yau Chareka, American dollar, Lisa Shitan Tamane, Yabule, Kaman Tavare, Natausangagune Donga, Sotabi, Geneva Lilan Tanaga, Blue Moon of Josephine Sore, Sene Gareshi, Saint Donigo, American dollar, Lisa Shitangwe, Yage Burajang, Zemian Zong Yare, Saint Sanjango, Chutavare, Kamya.
ကိုလံဘီယာနိုင်ငံမှာတည်ခဲ့တဲ့တင်လာနေကစလော့စလိုခေါ်တဲ့သရဝါရကောင်ကိုကြက်ကျိုးပေါ်ကနေကြက်လိုက်မဲ့အနေကကဲတင်လိုက်နိုင်ပါတယ်။တောင်အမေရိကနဲ့အမေရိကအလဲပိုင်းမှာတွေ့ရလေရှိတဲ့စလော့ဟာနိုးတိုက်သရဝမျိုးဖြစ်ပြီးဖြည်းဖြည်းလေးလှုပ်ရှားတဲ့သရဝမျိုးဖြစ်ပါတယ်။တာရာဇာမျိုးငယ်လေးကတကျိုးပေါ်မှာစလော့ဆိုတော့ကိုလံဘီယာလျှက်စစ်ကုမ္ပဏီ
ဟူဂိုလိုပက်စ်ကဖြည်းဖြည်းလေးပြောဆိုတဲ့အတွက်နောက်ဆုံးမှသူ့ချိုးပေးတဲ့တပြက်စီကိုကန်ဆယ်ခဲ့ပါတယ်။မိနစ်20ကြာတဲ့ဒီအဖြစ်အပျက်ဒီနောက်ဆုံးမှတော့စလော့ကိုဘေးကင်းခြင်းနဲ့ကယ်တင်နိုင်ခဲ့ပြီးကြောရဲကိုပြန်လွတ်ပေးနိုင်ခဲ့ပါတယ်ရှင်။မက္ဆီကိုနိုင်ငံမက္ဆီကိုစီတီမြို့တော်မှာအယောင်မဲမဲဖရက်ဒီတီအက်စလော့လို့ခေါ်တဲ့တက်တော်ဝါဆက်နှစ်ကောင်လောက်ကိုအခ
အမွေးတိုင်းတွေထွန်ပြီးဂီတအခမ်းအနားနဲ့ပြန်လှုပ်ပေးခဲ့တာပါအဲ့ဒီတတဝါလေးတွေဟာမြို့တုံးမဲ့အန်ဒီယန်ရဲ့ရင်ဆိုင်နေရတာကြောင့်မက်ဆီကိုစီးတီမြို့တော်ကမြို့နယ်6ခုကအုပ်ချုပ်ရေးမှုတွေပေါင်းပြီးထိမ့်သိမ့်မှုအတွက်အခုလိုဘေးမဲ့လွတ်ပွဲကိုစီစဉ်ခဲ့တာပါအက်စလော့တတဝါလေးတွေဟာဟာဒဘိုင်းဟာဒဘိုင်းတတဝါလေးတွေဖြစ်ပြီးတော့အရေးပြားကနေအောက်ဆီဂျင်စုပ်ယူနိုင် သူတို့ရဲ့မျိုးရိုးဗီဇကိုစိတ်ဝင်တစားလေးလာသူတွေလည်းများလာနေပါတယ်အရေးပြားကအောက်ဆီဂျင်ဆုပ်ယူနိုင်တာကြောင့်လည်းညဉ့်ဉန်းရီတွေဟာသူတို့ကိုထိခိုက်စေတာပါမက်ဆီကိုအက်စတရီရဲ့ဒဏ္ဍာရီထဲမှာတော့ပုံကန်နဲ့နတ်ဖျားဇိုးလော့ဟာအဲ့ဒီအက်ချ်လော့တက်တော်ဝါပုံစံဖန်တီးပြီးသူ့ကိုတတ်မဲ့တခြားနတ်ဖျားတွေလက်ထဲကပုံဆောင်ခဲ့ပေမဲ့လည်းနောက်ဆုံးမှအဖမ်းခံခဲ့ရပြီးတ
ကိုညဉ့်ညဉ့်တို့စူးစီးတင်ဆက်တဲ့ကမ္ဘာတစ်လွှားထူးခြားဆန်းများသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီကျွန်တော်တို့စီ
ยูเครนအရှေ့ဘက်မှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းစစ်တပ်တို့ကြားတိုက်ခတ်မှုတွေနှစ်ရက်ဆက်ဖြစ်ပွားခဲ့ပြီးတဲ့နောက်ရုရှားကယူကရိန်းရဲ့မြောက်ဖက်နယ်စပ်တစ်လျှောက်ဘယ်လာရုစ်နိုင်ငံထဲမှာသူ့ရဲ့စစ်ရေးလက်ချက်မှုတွေကိုတနင်္ဂနွေနေ့ထိဆက်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်ယူကရိန်းရဲ့စစ်တပ်တန်ရာတသိန်းခွဲလောက်ချတာပြီးယူကရိန်းတောင်ဘက်ဖင Emmanuel Macron နဲ့ Russia သမ္မတ Vladimir Putin တို့တနင်္ဂနွေနေ့မှာသဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတနန်းတော်ကပြောပါတယ်။ခေါင်းဆောင်တို့က105မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအတွက်တန်တမာရေးနှီးလန့်နေတဲ့ဖြေရှာဖို့လိုအပ်ကြောင်းပြင်သစ်သမ္မတနန်းတော်ကသတင်းထုတ်ပြန်လာပါ။စစ်တပ်ကအာဏာသိမ်းခဲ့တဲ့တနှစ်ကျော်လာချိန်မှာမြန်မာနိုင်ငံရဲ့အချက်တဲဖြေလည်စေဖို့အတွက်ကြိုးပမ်းနေနေနဲ့အကြမ်းဖက်အဖွဲ့အစည်းနဲ့စစ်ကောင်စီကကြေညာထားတဲ့အဖြုတ်ချကံလက်တော်ကိုယ်စားလှယ်များအဖွဲ့နဲ့တွေ့ဆုံခွင့်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်မှာလူမျိုးလုံးတတ်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးအဖြစ်ပြီးဆိုင်ရာတရားရုံး ICJ မှာဒီကနေ့တနင်္လာနေ့ကစပြီး၄ရက်ကြာကြမ်းလာဆက်ဆဲတော့မှာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုဒေါက်တင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစည်းအဝေးထုတ်လုပ်ရမှုကတော့မတ်အင်ဂျင်နီယာဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Derek Smith တို့ဖြစ်ကြပါတယ် VOE ရဲ့တင်းနာနေမနေ့ခင်းအစည်းအဝေးကိုလှိုင်းလိုမီတာ3049လှိုင်းလ190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးတောကကင်းဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ရပါသည် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
Cenaru season ni gule, sebiro nya kuna iyan I senai ma sebiro tenset sama cepade.
This program has come to you from the Voice of America, Washington.